လျှောက်လျှောက်လေရင်တဲ့စင်းကိုပြန်ပေးဆွဲခဲ့ကြသူနှစ်ယောက်ဟာမော်တာနိုင်ငံကိုလမ်းကြောင်းပြောင်းပြန်တန်းခဲ့ပြီးတော့လေရင်ပေါ်ပါလာတဲ့တစားကံအားလုံးကိုလွှတ်ပေးခဲ့ပြီးတဲ့နောက်တောက်ချနေကရဲတပ်ဖွဲ့ထံမှလက်နက်ချခဲ့တဲ့ကြောင့်မော်တာဝန်ကြီးချုပ်ဂျိုးဆက်မတ်စကတ်ကပြောဆိုခဲ့ပါတယ်။လေရင်ပြန်ပေးဆွဲသူဟာအဖက်မခံခင်နောက်ဆုံးကျန်နေတဲ့လေရင်မှုရန်တွေကို တော့လေရင်ပြန်ပေးဆွဲသမားတွေကတစားကန်တွေကိုနှစ်တုပ်ခွဲလှုပ်ပေးခဲ့ပြီးတော့လေရင်ပေါ်မှာပါလာတဲ့အမျိုးသမီးတွေနဲ့ကလေးတွေကိုအရင်လှုပ်ပေးခဲ့တာပါလေရင်ပေါ်မှာလက်ပစ်ပုံတစ်လုံးနဲ့ပစ္စတိုတနက်နှစ်လက်ကိုတွေ့ရှိခဲ့တယ်လို့ရဲတပ်ဖွဲ့ကပြောဆိုခဲ့ပေမဲ့ကနဦးစုံစမ်းစစ်ဆေးမှုတွေအရလက်နက်တွေဟာအတုတွေဖြစ်နေတယ်လို့လည်းနောက်ပိုင်းမှာဝန်ကြီးချုပ်မတ်စကတ်ကတွစ်တာကနေပြောဆိုခဲ့ပါတယ်လေရင်ပြန်ပေးဆွဲမှုအဆုံးသက်ချိန်ပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းပြန်ပေးဆွဲသမားတွေကိုဖမ်းဆီးထားပြီးစစ်ဆေးမေးမြန်းမှုတွေဆက်လုပ်နေတယ်လို့ဝန်ကြီးချုပ်ကပြောပါတယ်။အဖြစ်အပျက်တွေကိုသိရှိနိုင်ဖို့လေရင်အမှုရမ်းတွေနဲ့ခရီးသည်တွေကိုလည်းမေးမြန်းခဲ့ကြောင်းနိုင်ရနေငယ်စစ်ဆေးမေးမြန်းမှုတွေလုပ်ပြီးသွားရင်တော့လေပြားဆိုးရပိုင်လေးချောင်းလိုင်းနဲ့ခရီးသည်တွေနဲ့လေရင်အမှုရမ်းတွေကိုလေပြားနိုင်ငံစီပြန်လည်ပို့ဆောင်ပေးဖို့စီစဉ်ထားကြောင်းလည်းဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။